ချင်းပြည်နယ်ပလဝမြို့နယ်မှာမြမချစ်တက်ကမြို့ပေါ်လုံခြုံရေးကိုတိုးမြင့်ထားသလိုဒေသခံပြည်သူတွေကိုဖမ်းဆီးစစ်ဆေးတာကပိုများလာတယ်လို့ပလဝဒေသခံတွေကပြောပါတယ်ဒီလအစောပိုင်းတုန်းကလည်းပလဝမြို့ပေါ်ကယာအိမ်မှုတဦးနဲ့ရဲသားတဦးကိုစစ်တက်ကနေဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
ပြီးခဲ့တဲ့မေလအကုန်ပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ပလဝမြို့နယ်မှာဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပြီးမြို့ပေါ်မှာလည်းလုံခြုံရေးတွေတိုးမြင့်ထားတယ်လို့ပလဝဒေသခံတွေကပြောပါတယ်။ဒီလအစောပိုင်းကပလဝမြို့ပေါ်ကယာယီမှုတဦးနဲ့ဒေသခံတဦးဖမ်းဆီးခံထားသလိုမြို့ပေါ်မှာလည်းအရင်ကထက်အစစ်ဆေးတွေများနေတာကြောင့်စိုးရိမ်နေရတယ်လို့ပလဝဒေသခံတူကပြောပါတယ
်ပလဝဒေသခံကတော့နှစ်ယောက်လောက်အဆင်ဆင်ရပေါ့ဆရာကြီးပြောနေဆရာကြီးပြောနေပေါ့အရင်ကတည်းကပေါ့ဒါသူတို့ရှင်နေထိမှာကတော့ကျွန်တော်တို့မျိုးလည်းနေတိုင်းအစ်စင်နေမှာလည်းစိုက်တယ်ရေးတယ်တော့နေမျိုးထိမှာစစ်တက်တယ်လို့တော့နေတော့ကျွန်တော်တို့မျိုးခံပါတယ်ကရှောင်းနေရတာပေါ့ဘယ်သူဖဲခံသွားမလဲဘယ်သူဒီပိုင်းကိုတော့ရတယ်ကျွန်တော်တို့နေရင်နေနေအဲ့လိုစဉ်းနေနေပဲရှောင်းနေနေရတာပေါ့
ဖမ်းဆီးခံထားတဲ့အထဲမှာပလဝမြို့နယ်ပလုတ်တောင်ရက်ကွက်ကအသက်58နှစ်အရွယ်ဦးမြင့်ကျော်လည်းပါဝင်ပြီးအဖမ်းခံရတဲ့နေ့ကလေးကအခုချိန်ထိအဆက်အသွယ်မရသေးတာကြောင့်စိတ်ပူနေရတယ်လို့သမီးဖြစ်သူကပြောပါတယ
်။ဟိုဖမ်းသွားတာကတော့ဒီ၄ရက်နေရပေါ့နော်၄ရက်နေရနေပြီးတော့ဟိုစနေနေ့ညနေ9:00လောက်မှလာပြီးတော့ဖမ်းသွားရချင်းအဖမ်းသွားညနေ9:00လောက်မှလာဖမ်းတဲ့ခါမှာတော့အဖေကတော့သူတို့ကဟိုဘလိုဘလိုအကြောင်းနဲ့လာဖမ်းနေဆိုတော့ညီမတို့လည်းမသိဘူး။ဟိုအဖေကိုသူတို့ခေါ်သွားတဲ့နေ့ကနေစပြီးတော့ဒီနေ့အချိန်ကြီးအဖေရဲ့အစအနောက်ကိုလည်းမရဘူး။အဖေဘလိုနေလဲဆိုတာလည်းညီမတို့မသိဘူး။အဖေကိုဘယ်မှာထားလဲဆိုတာလည်းညီမလည်းမသိ။ညီမတို့လည်းဒီနေ့အချိန်ကြီးမတည့်ရသေးဘူးရှင့
်။ဖမ်းဆီးခံထားတဲ့ဦးမြင့်ကျော်ဟာတောင်ရလုပ်ငန်းလုပ်ကင်သူတူဖြစ်ပြီးတော့ကျန်းမာရေးမကောင်းလို့အိမ်မှာနားနေတဲ့အချိန်စစ်တပ်ကလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်။သူ့ကိုဘာကြောင့်ဖမ်းဆီးသွားလဲဆိုတာမသိရပေမဲ့လည်းသူကျမ်းမာရေးအတွက်စိုးရိမ်နေရတယ်လို့ဖမ်းဆီးခံရသူရဲ့သမီးဖြစ်သူကပြောပါတယ်။စစ်ကောက်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့ဒီဒေတာမှာပုံမှန်လုံရိုးလုံးစင်အတိုင်းဆောင်ရွက်နေခြင်းသာဖြစ်ကြောင်းအခုလိုတုံ့ပြန်ပါတယ
်။ဘလဘဘက်မှာတော့ကျွန်တော်တို့ကဒီကလရာမြစ်စီမံကိန်းလှုပ်ဆောင်နေရရှိရ။ကလရာမြစ်စီမံကိန်းလှုပ်ဆောင်တဲ့နေရာမှာရခင်တို့ကအဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနောက်ဆက်မှုတွေဟန်တာမှုတွေရှိခဲ့တာတွေရှိတယ်။အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်လှုပ်ဆောင်နေရလည်းရှိပါတယ်ကွာ။အဲ့မှာတော့ဆက်လက်လုပ်ဆောင်နေရရှိရတဲ့တချို့နေရာတွေမှာတော့ကျွန်တော်တို့အနေနဲ့ပောက်ကွဲစေတတ်တဲ့ခဲရံကြီးလက်နက်တွေဒါတွေစစ်စီးကြတော့ပုံမှန်ပြုလုပ်နေတဲ့လုပ်ငန်းတွေဖြစ်ပါတယ်။ကိုယ်ပြီးဆောင်ရွက်တာလည်းမရှိရော့ပြီးဆောင်ရွက်တာလည်းမရှိဘူ
း။ပြီးခဲ့တဲ့မေလကုန်ပိုင်းတော့ကဘလဝမျိုးနယ်အတွင်းကအပေါင်းသာကြီးရွာမှာရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လက်ရှိမှာလည်းစီရေးတိမှနေတယ်လို့ဒေသခံတွေကပြောပါတယ်။စီရေးတွင်းမှနေတဲ့ပလဝဘက်မှာအသွားအလာကန့်သက်ခံထားရတာကြောင့်ဒေသခံတွေအနေနဲ့စားဝတ်နေရေးအခက်ကြုံနေရတယ်လို့ဘယ်အချိန်တိုက်ပွဲဖြစ်လာမလဲဆိုပြီးစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေကလည်းပလဝဘက်မှာရခိုင်အေလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့တေဆုံးဒဏ်ရာရသူတွေလည်းအများအပြားရှိခဲ့ပါတယ်ခင်ဗျာ။